အီရန်နိုင်ငံကနေရေနံဝယ်နေတာတွေရှိတယ်ဆိုရင်နိုဝင်ဘာလဇန်မှာအပိသက်ရက်ဆိုင်မှုအမေရိကန်တန်ယုံစီးပွားရေးဌာနအကြီးအကဲကမြန်မာနိုင်ငံသားရေးဝန်ကြီးဌာနကိုတောင်းဆိုလိုက်ပါတယ်။အီရန်နိုင်ငံရဲ့နျူကလ িয়ার အစီအစဉ်ရက်ဆိုင်ရေးဖိအားပေးမှုတွေပိုတိုးလာနေချိန်မှာပဲမြန်မာနိုင်ငံအပါအဝင်အာရှနိုင်ငံတွေအနေနဲ့အီရန်ကနေရေနံဝယ်ယူတာတွေမလုပ်ဖို့အခုလိုတောင်းဆိုတာဖြစ်ပြီးဒီကိစ္စကိုမြန်မာနိုင်ငံသားရေးဝန်ကြီးဌာနကစီးပွားရေးနဲ့ကုသရေးဝယ်ရေးဝန်ကြီးဌာနကုန်တယ်အသင်းချုပ်တို့ကိုအတီးပေးအကြောင်းကြားထားပါတယ်။အကြောင်းစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်သတင်းပေးပို့ထားပါတယ်။
အီရန်နိုင်ငံကရေနံဝယ်ယူရာတွေကိုနိုဝင်ဘာ5ရက်ကစပြီးရန်နာဖို့အမေရိကန်တန်ယုံရဲ့တောင်းဆိုချက်ကိုစီးပွားရေးနဲ့ကုသရေးဝယ်ဝန်ကြီးဌာနကကုန်တိုင်းနဲ့စက်မှုလက်မှုလုပ်ငန်းရှင်များအသင်းချုပ်ကိုအတည်ပြုအကြောင်းကြားစာပို့ထားပါတယ်။အရှေ့လက်ပိုင်းဒေသလုံခြုံရေးအတွက်အီရန်ရဲ့နျူကလ িয়ার အစီအစဉ်ရပ်ဆိုင်ရေးအတွက်စီးပွားရေးပိတ်ဆို့တာတွေကိုလောက်တာမှာပါဝင်ကူညီပေးဖို့အမေရိကန်တန်ယုံနိုင်ငံရေးဆိုင်ရာစီးပွားရေးဌာနအကြီးအကဲကတောင်းဆိုထားတဲ့အတွက်အခုလိုအကြောင်းကြားစာပေးပို့တာဖြစ်တယ်လို့စီးပွားရေးနဲ့ကုသရေးဝယ်ဝန်ကြီးဌာနအမြင့်အတွင်းဝင်ဦးရနိုင်ထွန်းက VOE ကိုပြောပါတယ
်။ကျွန်တော်တို့အဓိကသိနေတာတော့လေစင်ကာပူကပဲကျွန်တော်တို့ကတွင်းတယ်တွင်းတဲ့အချိန်မှာလည်းကျွန်တော်တို့ကဓာတ်စီဒီဇယ်အနေနဲ့တွင်းတာလေကျွန်တော်တို့ရေနံစိမ်းအနေနဲ့တွင်းတာမဟုတ်ပါဘူးเนาะကျွန်တော်တို့ကအဲ့လိုပဲနားလေဒါပေမဲ့ကျွန်တော်တို့ ਨੇ ဟိုတင်ကျွန်တော်တို့အဲ့လိုမျိုးရေနံစိမ်းတင်တွင်းပြီးတော့ကျွန်တော်တို့ဆီမှာချက်လုပ်တာမရှိရတဲ့ကြောင့်ဒီပေါ်မှာကျွန်တော်တို့ပြောစရာမရှိဘူးဒါပေမဲ့လည်းကျွန်တော်တို့ကတော့အဲ့ဒီအကြောင်းကြားချက်အရာကျွန်တော်သက်ဆိုင်ရာဌာနတွေကိုကျွန်တော်တို့အတည်ပြုထားတဲ့အနေထားပါပဲเน
าะချင်းနိုင်ငံရောင်းတာကနေရနေတဲ့အီရန်ရဲ့ဝင်ငွေကိုကန့်တတ်ဖို့အရေးယူပိတ်ဆို့တာမှာသဘောတူညီချက်တွေရှိထားရဆိုရင်ရပ်ဆိုင်ဖို့နိုင်ငံတွေကိုရပောင်း180အမေရိကန်ပြည်အောင်စုကအချိန်ပေးထားပါတယ်။လာမယ့်နိုဝင်ဘာ5ရက်ကစပြီးအသောက်ဝင်ပါပါ။ဒီလိုကန့်တတ်တာမှာချင်းကျအနေနဲ့ခွင့်ပြုတာမျိုးရှိမှာမဟုတ်တဲ့ကြောင်းအမေရိကန်အစိုးရအရာရှိတဦးကပြောဆိုတာကိုကိုးကားပြီး The Telegraph သတင်းစာကရေးပါတယ်။အာရှနိုင်ငံတွေမှာအီရန်ကနေရေနံတင်ပို့တဲ့တရုတ်နဲ့အိန္ဒိယနိုင်ငံတွေကိုလည်းမြန်မာနိုင်ငံလိုအလားတူတိုက်တွန်းတာမျိုးတွေလုပ်မယ်လို့သတင်းမှဖော်ပြထားပါတယ်။2015ခုနှစ်ကအီရန်နျူကလ িয়ার အစီအစဉ်ရပ်ဆိုင်ရေးအင်အားကြီးနိုင်ငံ6နိုင်ငံနဲ့သဘောတူညီချက်တွေကိုဖျက်သိမ်းလိုက်ပြီးဆိုပြီးအမေရိကန်သမ္မတဒေါ်နယ်ထရမ့်ကဒီနှစ်မေလမှာကြေညာခဲ့တာပါ။အပြန်အလှန်အပြင်အီရန်ပေါ်အရင်ကပိတ်ဆို့တာတွေလျှော့ပေးခဲ့တာကိုလည်းအမေရိကန်ပြည်အောင်စုကပြန်လည်ပြဋ္ဌာန်းခဲ့ပါတယ်။ဒါကြောင့်လည်းအီရန်ပေါ်စီးပွားရေးအရပိတ်ဆို့တဲ့အနေနဲ့ရေနံတင်ပို့တာတွေကိုမဝယ်ဖို့အာရှနိုင်ငံတွေနဲ့မဟာမိတ်နိုင်ငံတွေကိုအမေရိကန်ပြည်အောင်စုကတိုက်တွန်းနေရပါ။မြန်မာနိုင်ငံကတော့ရေနံစိမ်းကိုတိုက်ရိုက်တင်သွင်းတာနဲ့ပြီးပြည်တွင်းလောင်လောက်စီ30မှုရဲ့95ရာခိုင်နှုန်းလောက်ကိုစင်ကာပူကနေတင်သွင်းနေရလို့စီးပွားရေးနဲ့ကုသရေးဝန်ကြီးဌာနအရာရှိတွေကပြောပါရယ်စင်ကာပူကနေတက်လောက်ကိုဓာတ်ဆီတန်ကြိမ်2သိန်းနဲ့ဒီဇယ်တန်ကြိမ်4သိန်းလောက်ကိုတင်သွင်းနေရဖြစ်ပါရယ်